တော်ရရှိမြတ်ခင်ဗျာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကနိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာကိုနှစ်စဉ်ထုတ်ပြန်နေရမှာ2006ခုနှစ်အတွက်အစိုးရခန်းစာကိုမနေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ပွဲမှာနိုင်ငံသားကြီးဝန်ကြီးဂျွန်ကဲရီကအမှားစကားပြောကြခဲ့ပါတယ
် When we talk about human trafficking we're talking about slavery modern day slavery that still today claims more than 20
လူကုန်ကူးတယ်လူမောင်းခိုကူးတယ်လို့ပြောကြတဲ့အခါမှာဒါဟာကျွံပြူတာကိုပြောတာပါကတိကြေကျွံအကြောင်းလည်းဖြစ်ပါတယ်ဒီကနေ့အဲ့ဒီလိုကျွံပြုတ်ခံနေရတဲ့သူပေါင်းသန်း20ကျော်ရှိနေတာပါသူတို့ဟာအရှင်လက်လက်ငရဲခံနေကြရတဲ့သူတွေလည်းဖြစ်ပါတယ်လို့ပြောကြခဲ့တာပါအမေရိကန်အစိုးရရဲ့လူကုန်ကူးမှုတပ်ဖြတ်ရေးအစိုးရခန်းစာမှာနိုင်ငံတွေကိုအဆင့်၄ဆင့်ခွဲခြားထားတာပါလူကုန်ကူးမှုတပ်ဖြတ်ရေးဆောင်ရွက်တဲ့နေရာမှာအမေရိကန်ရဲ့အနည်းဆုံးအဆင့်မှရှိတဲ့နိုင်ငံတွေကိုအဆင့်၁မှာထားပါတယ်အဆင့်၂မှာတော့နှစ်ပိုင်းခွဲထားပြီးတော့လူကုန်ကူးမှုတပ်ဖြတ်ရေးတိတိသားသားထင်းထင်းရှားရှားဆောင်ရွက်နေတဲ့နိုင်ငံများနဲ့အထူးစောင့်ကြည့်ရမယ့်နိုင်ငံများအဖြစ်နှစ်ဆင့်ခွဲထားပါတယ်။အဆင့်3ကတော့ပူပေါင်းဆောင်ရွက်မှုအနည်းဆုံးနိုင်ငံတွေဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာမှာမြန်မာနိုင်ငံကိုအဆင့်1စောင့်ကြည့်ရမယ့်နိုင်ငံအဆင့်သတ်မှတ်ခံခဲ့ရပါတယ်။အခု2016ခုနှစ်အစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုအနိုင်ဆုံးဖြစ်တဲ့အဆင့်3နေရာကိုလျှော့ချလိုက်တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာလူကုန်ကူးမှုကိုအခုတည်းပို့ပြီးတော့အကာအကွယ်ပေးနိုင်ဖို့အစိုးရကတွန်းအားပေးတဲ့အနေနဲ့အဆင့်3ကိုလျှော့ချလိုက်တာဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြပါတယ်။ဒါ့အပြင်ကလေးစစ်သားကိစ္စလူကုန်ကူးခံခဲ့ရတဲ့သူတွေရဲ့ဘဝပြန်လည်ထူထောင်ရေးကိစ္စလူကုန်ကူးခံရတဲ့ရွှေပြောင်းအလို့သမားတွေကိုဆိုင်းယားနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံးတွေကအကူအညီပေးရေးကိစ္စစတဲ့အကြံပြုချက်တွေကိုလည်းဖော်ပြထားပါတယ်။ဒီနှစ်လူကုန်ကူးမှုအစိုးရခန်းစာမထုတ်ပြန်ခင်ကတည်းကထိုင်းနိုင်ငံကိုအဆင့်မြင့်ပြီးမြန်မာကိုအဆင့်ပြန်နှိမ့်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးဖြစ်ပါတယ်။ဝေဖန်သူတွေကလည်းအမေရိကန်အစိုးရရဲ့မနစ်ကနဲ့ဒီနှစ်လူကုန်ကူးမှုအဆင့်သတ်မှတ်ချက်တွေဟာနိုင်ငံကြီးအပေါ်မှာအခြေခံပြီးတော့သတ်မှတ်တာဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ထိုင်းနိုင်ငံဆိုရင်မနစ်ကအဆင့်သုံးမှာရှိခဲ့တာပါ။ဒီနှစ်မှာလည်းငါးဖမ်းလုပ်ငန်းမှာကြေကျွံသက်ဖွယ်ခိုင်းစေခံရတဲ့သူတွေအကြောင်း AP သတင်းကထုတ်ဖော်ခဲ့တဲ့အတွက်ဒီကမ္ဘာလုံးသိခဲ့ကြပြီးဖြစ်ပေမဲ့ဒီနှစ်မှာအဆင့်နှစ်ကိုတိုးမြင့်ပေးလိုက်ပါတယ်။ဒါဟာတောင်တရုတ်ပင်လယ်ပြင်ကတရုတ်ကိုစန့်ကျင်နိုင်ဖို့အတွက်အရှေ့တောင်အာရှနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကစေရုံနာဖြစ်တယ်လို့လည်းဝေဖန်သူတွေကဆိုကြပါတယ်။နိုင်ငံသားယုံကြည်ဂျွန်ကဲရီကတော့အဲ့ဒီဝေဖန်ချက်တွေကိုညှင်းဆိုခဲ့ပါတယ
် of a government's efforts to eliminate human trafficking they don't take into account political and other factors as I say they're based on a criteria
အခုအစိုးရခန်းစာဟာနိုင်ငံရေးအပေါ်မှာအခြေခံတာလုံးဝမဟုတ်ပါဘူးတကယ်ကွင်းစင်တွေ့ရှိချက်တွေအရအချက်လက်မှန်တွေကိုအခြေခံပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်လို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံသားယုံကြည်ဌာနကတော့မြန်မာအနေနဲ့လူကုန်ကူးမှုတွေကိုကာကွယ်နိုင်ရေးအစီအမြင့်ဆောင်ရွက်နေတဲ့အချိန်မှာအခုလိုအဆင့်လျှော့ချခံရတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းအဆင့်လျှော့လိုက်တဲ့အတွက်မြန်မာနဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်မှုတွေအထူးသဖြင့်လူကုန်ကူးမှုအတွက်အဓိကအကြောင်းရင်းဖြစ်တဲ့ဆင်းရဲမိုးတည်မှုလျှော့ချရေးကိုမထိခိုက်စေလိုကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Reuters သတင်းကတော့လူကုန်ကူးမှုအဆင့်သုံးမှာရှိတဲ့နိုင်ငံတွေဟာစီးပွားရေးပိတ်ဆို့အရေးယူခံရနိုင်ပေမဲ့အမေရိကန်သမ္မတတွေကတော့အများအပြားကင်းလွတ်ခွင့်ပေးကြကြောင်းဖော်ပြထားပါတယ်ခင်ဗျာ။